ပြီးခဲ့တဲ့2019ခုနှစ်ဩဂုတ်လကမြန်မာလုံခြုံရေးတပ်တွေရဲ့တိုက်ခိုက်မှုတွေကြောင့်လူ9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးရတဲ့ကိစ္စစုံစမ်းစစ်ဆေးဖို့အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံး ICC ကကြာသပတေးနေ့ကခွင့်ပြုလိုက်ပါတယ် ICC ကမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်ကျူးလွန်မှုတွေကြဲကြဲပြန့်ပြန့်ကျူးလွန်ခဲ့တယ်ဆိုတဲ့ယုံကြည်လောက်တဲ့အထောက်အထားတွေရှိတယ်လို့ပြောပါတယ် ICC ကဒီအမှုတွေအကျိုးဖွဲ့စည်းထားတဲ့တရားရုံးမှာတရားသူကြီး၃ဦးကိုတာဝန်ပေးထားတာပါအခု ICC ကခွင့်ပြုလိုက်တဲ့စုံစမ်းစစ်ဆေးမှုတွေလုတ်ခွင့်အတွက် ICC ရှေ့နေချုပ်ဖာတူဘင်ဆိုတာကပြီးခဲ့တဲ့ဇူလိုင်လ၄ရက်နေ့ကရှောက်ထားခဲ့တာဖြစ်ပါတယ်အခုလို ICC ကပါဝင်လာတာဟာမြန်မာနိုင်ငံကအဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကအဖွဲ့ဝင်နိုင်ငံဖြစ်နေလို့ဆိုပါတယ်နိုင်ငံတကာစစ်ဆေးရေးအဖွဲ့တွေအနေနဲ့ပြစ်မှုကျူးလွန်တဲ့နေရာတွေအပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာပါစစ်ဆေးမှုတွေလုပ်သွားမှာပါ ICC ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ HRW လူအခွင့်ရေးစောင့်ကြည့်အဖွဲ့ကတော့နောက်ဆုံးရိုဟင်ဂျာတွေအတွက်တရားရင်ဆိုင်ဖို့အခွင့်အရေးရပြီလို့ပြောပါတယ် ICC ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးအာရှလူအခွင့်ရေးအဖွဲ့ကရှေ့နေဦးမင်းလွင်ဦးကတော့စုံစမ်းစစ်ဆေးရေးအဖွဲ့တွေမြန်မာနိုင်ငံတွင်းဝင်ရောက်ခွင့်ဟာမြန်မာအစိုးရဘက်မှမူတည်နေတယ်လို့ပြောပါတယ်
။ဟုတ်ဒီ ICC ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့ကိစ္စကတော့မြန်မာနိုင်ငံက IT ဝင်ဖက်ဝင်နိုင်ငံလည်းမဟုတ်ဘူး။နော်အဲ့တော့ဒီ ICC ရဲ့ဆုံးဖြတ်ချက်ကလည်းလက်ခံမှာမဟုတ်ဘူးဆိုတာကိုအစိုးရကအစဉ်ပိုင်းပြောဆိုထားတာရှိတယ်။အဲ့တော့ဒီစုံစမ်းစစ်ဆေးဖို့ဆုံးဖြတ်ချက်ချတယ်ဆိုပေမဲ့မြန်မာနိုင်ငံအစိုးရကပူးပေါင်းဆောင်ရွက်မှသာစုံစမ်းစစ်ဆေးနိုင်ပါမယ်။အဲ့တော့ဒီဒေတာတွေမှာကအခုရပိုင်းတွင်းမှာအခုနှစ်တွင်းမှာလေဒီနေ့ဖြစ်နေတဲ့တိုက်ပွဲတွေနဲ့ပြည်နှကံဖြစ်နေရောကစုံစမ်းစစ်ဆေးဖို့အတွက်မြန်မာအစိုးရကခွင့်ပြုခဲ့နေဆိုရင်တော့မှသွားလာဖို့ဒုံဒုံရေးချီနီကခွင့်ပြုမပြုတဲ့အခြေအနေမျိုးဖြစ်နေတယ်
။တကယ်တမ်းအခြေအနေမှာICC ဟာတရားရုံးတစ်ခုသာဖြစ်ပြီးရဲတပ်ဖွဲ့ဆိုတာမရှိတာကြောင့်ပြစ်မှုကျူးလွန်သူတွေကိုဖမ်းဝရမ်းထုတ်ပြီးဖမ်းလို့မရပါဘူး။ဒါကြောင့်နိုင်ငံအချင်းချင်းပူးပေါင်းဆောင်ရွက်မှုဖြင့်သာဆောင်ရွက်လို့ရတာဖြစ်ပါတယ်။ဒီလိုအခြေအနေတွေကြောင့် ICC ကပြစ်မှုကျူးလွန်သူတွေကိုအရေးယူဖမ်းဆီးတာတဲ့မြန်မာနိုင်ငံကိုပိတ်ဆို့မှုတွေလုပ်ဖို့တိုက်တွန်းတာမျိုးတွေလုပ်နိုင်ခဲ့မယ်လို့ဦးမင်းလွင်ကပြောပါတယ်။
စစ်တပ်ကအရာရှိတွေသူဦးချင်းနေပေါ်မှာပိတ်ဆို့မှုတွေပုံပြီးတော့တိုးလာနိုင်တယ်เนาะပြည်ဝင်ခွင့်ကတ္တတာတွေပုံများလာနိုင်တယ်စီစီဘွားဝင်နိုင်ငံတွေဥပမာဥရောပသမဂ EU လိုမျိုးเนาะနောက်ပြီးတော့တခါဒီ Rome Statute ကိုလက်မှတ်ထိုးထားတဲ့နိုင်ငံတွေအဲ့ဒီနိုင်ငံတွေအစိုးရတွေကိုပြားပေးတောင်းဆိုဖို့အတွက်အဲ့ဒီတော့ ICC ကပြားပေးနိုင်တာပေါ့ဗျာအာဏာရဒီကောင်းကောင်းတွေပါဝင်တဲ့ကုမ္ပဏီတွေပိတ်ဆို့တာတွေဖြစ်လာနိုင်တာပေါ့ဗျာ
မြန်မာနိုင်ငံအပေါ်အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံး ICC ကစုံစမ်းစစ်ဆေးမှုတွေလုပ်ဖို့အမိန့်ချလိုက်တယ်လို့ပဲမြန်မာနိုင်ငံကိုဂမ်ဘီယာနိုင်ငံကလည်း IOC နိုင်ငံတွေကိုစားကုလသမဂ္ဂနိုင်ငံတကာတရားရုံးမှာတရားစွဲထားပါတယ်အခုလိုဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတန်အမတ်ကြီးဦးဟောက်တူဆွမ်းကတော့ဘယ်သူတူတူတယောက်မှအကျိုးရှိဖို့မမြင်လို့RFA ကိုပြောပါတယ်ခင်ဗျာ